ညီမနိုင်ငံအတွင်းကအရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားအများအပြားလာရောက်ဖို့ကြိုးစားနေစေမှာတရားမဝင်ဝင်ရောက်တာမျိုးတွေမလုပ်ဖို့ထိုင်းဝင်ကြီးချုပ်ဆက်ထားတာဗီဇာကတတိပေးပြောဆိုလိုက်ပါတယ်။တရားဝင်ဝင်ရောက်တာမျိုးကိုကြိုးစားပေမဲ့တရားမဝင်ဝင်လာတာမျိုးကိုတော့အရေးယူရမှာဖြစ်တဲ့ကြောင်းထိုင်းဝင်ကြီးချုပ်ကပြောဆိုတာကိုဘန်ကောက်ပ ဒီကနေ့မှာပဲရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံကလည်းအရင်ကဗီဇာလာရောက်ပြီးတော့မှကိုစိုးရိမ်တဲ့အကြောင်းလဲထိုင်းဝင်ကြီးချုပ်ကပြောဆိုပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အလုပ်လက်မဲ့နှုတ်ဟာတရားကိုင်တော့အောက်မှာရှိနေပြီးတော့ဒီပနိုင်ငံတွေကအလုပ်သမားတွေအများအပြားလိုအပ်နေတဲ့ဖြစ်တဲ့အကြောင်းဝေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရားဝင်ထောက်ထားတွေနဲ့လှုံ့ထုံ ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒ ဒီနေ့ကျွန်တော်တို့ပြောပြမှာတော့လူအုပ်ပြိုလာကြောင်းအမျိုးသမီးနှစ်ဦးသေဆုံးခဲ့ပြီးတဲ့နောက်မှာထိုင်းတန်ယုံကဗီဇာလျှောက်သူတွေကိုအွန်လိုင်းစနစ်ပြောင်းလဲမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တာပါမြန်မာစစ်ကောင်စီထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံတန်ယုံမှာ ဗီဇာလျှောက်သူတွေစိတ်တိတ်တူများလာနေချိန်မှာအွန်လိုင်းကနေတရက်ကိုလူ၄၀၀အတွက်ရက်ချင်းထုတ်ပေးဖို့ထိုင်းတန်ယုံကကြေညာခဲ့တာလည်းဖြစ်ပါရဲ့ရှင်